Al-Qaeda ကျောင်းပြအုပ်စုဝင်တွေကိုရှာဖွေဖမ်းဆီးပြီးတော့တရားရုံးတင်နိုင်အောင် PR ဆက်ပေးသွားမယ်လို့သမ္မတဘုရားကဒီကနေ့မှပြောပါတယ်။1996ခုနှစ်နွေရာသီအိုလံပစ်ပြိုင်ပွဲအတွင်းမှာကျောင်းဖက်သမားတွေကဘုံခွဲတိုက်ခိုက်တာကြောင့်တဦးသေဆုံးခဲ့ရတဲ့ဂျော်ဂျီယာပြည်နယ်အက်တလန်တီမြို့မှာသူဟာဒီကနေ့မိကုံးပြောခဲ့တာပါ။နိုင်ငံကိုကာကွယ်ဖို့အစိုးရအနေနဲ့အရေးယူဆောင်ရနေတာကြောင့်2001ခုနှစ်စက်တင်ဘာလ1ရက်နေ့အကြမ်းဖက်တိုက်ခိုက်မှုမတိုင်ခင်အချိန်တွေကအခုခါမှာအမေရိကန်ပြည်တော်စုကပို့ပြီးတော့စိတ်ချလုံခြုံလာတယ်လို့သမ္မတဘုရားကပြောပါတယ်။အမေရိကန်ဘုရား၆လိုင်းရေး CIA အေဂျင့်တွေဟာနိုင်ငံရဲ့ကြားကစစ်ဝက်စစ်ကြောရေးစခန်းတွေတွင်မှာအကြမ်းဖက်သမားလို့တန်တရားရှိသူတွေကိုစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်လို့သမ္မတဘုရားကနေပထမဆုံးအကြိမ်ဖြစ်ဗုဒ္ဓဟူးနေ့ကဝန်ခံပြောခဲ့ပါတယ်။အဲ့ဒီတန်တရားရှိတယ်လို့ဖမ်းဆီးထားသူတွေတက်က14ဦးကိုတော့အခုတော့ကျူးဘာကွာဒနာမိုပင်လယ်ကအမေရိကန်စစ်ကြမ်းစခန်းမှာထိန်းသိမ်းထားပြီလို့သူကပြောပါတယ်။ဒီထိန်းသိမ်းခံသူတွေကိုရုံးနဲ့စစ်ဆေးဖို့ရာစစ်ကောင်မရှင်တရားဖွဲ့စည်းခွင့်ပြုဖို့သမ္မတဘုရားကကွန်ဂရက်ကိုတိုက်တွန်းခဲ့ပါတယ်။